Facebook လူမှုကွန်ရက်ရဲ့ မိခင်ကုမ္ပဏီဖြစ်တဲ့ Meta က အစုရှယ်ယာဝင်တွေကို ဒီသတင်းပတ်ထဲမှာ နှစ်ပတ်လည်အစီအွေကျင်းပတဲ့အခါ ရိုဟင်ဂျာတွေနစ်နာခဲ့ရမှုတွေအတွက် တာဝန်ယူမှုရှိစေရေးဦးစားပေးနိုင်မှု နိုင်ငံတကာလူ့အခွင့်အရေးအဖွဲ့တစ်ခုဖြစ်တဲ့ Amnesty International ကပြောလိုက်ပါတယ် 2018ခုနှစ်က မြန်မာစစ်တပ်ရဲ့ရခိုင်ပြည်နယ်ကစစ်ဆင်ရေးအတွင် ရိုဟင်ဂျာတွေပေါ်ကျူးလွန်ခဲ့တဲ့ ရက်စက်ကြမ်းကြုတ်မှုတွေအတွက် Facebook ကုမ္ပဏီမှာလည်းတစိတ်တပိုင်းတာဝန်ရှိခဲ့တာကြောင့်နစ်နာမှုတွေကိုကုစားဖို့လိုတယ်လို့လည်း ဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာ AI အဖွဲ့ရဲ့နည်းပညာဆိုင်ရာဒုတိယညွှန်ကြားရေးမှူး ပါတီ ဒေဘရူဝန်ကပြောဆိုထားတာပါ Facebook ကြောင့်ရိုဟင်ဂျာတွေပေါ်မုန်တိမှုတွေကိုပုံမှုတွေးထုတ်ပေးရာရောက်ခဲ့တဲ့အတွက်ထိရောက်တဲ့ကုစားမှုတွေလုပ်ဖို့ပြက်ကွက်နေတာကြောင့်ရှယ်ယာဝင်အစည်းအဝေးမှာဦးစားပေးဆွေးနွေးဖို့ကိုလည်းတိုက်တွန်းထားပါတယ်။ရက်စက်ကြမ်းကြုတ်မှုတွေကနေလွတ်မြောက်လာသူတွေဟာဒုက္ခသည်စခန်းတွေမှာအခက်အခဲတွေကြားဆက်လက်နေထိုင်နေရခြင်းမှာမီတာကုမ္ပဏီကအကျိုးအမြတ်တွေဆက်လက်ခံစားနေရတယ်လို့လည်းဝေဖန်